မင်္ဂလာပါအခုဆိုရင်ကျမတို့ဟာဘန်ကောက်မြို့ကိုရောက်ရှိနေတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်တော့မ်အန်ဒရူးစ်နဲ့တွေ့ဆုံမေးမြန်းမှာဖြစ်ပါတယ်သူဟာဒီထိုင်းလွတ်တော်မှာပြုလုပ်တဲ့ကြားနာပွဲပေါ့လေသူ့ရဲ့အစီရင်ခံစာနဲ့ပတ်သက်တဲ့ကြားနာပွဲကိုလာပြီးတော့တက်ရောက်တာဖြစ်ပါတယ်သူနောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာကတော့မြန်မာစစ်ကောင်စီအတွက်ဒီငွေပွေးငွေယူတွေကိုလွှဲပြောင်းတဲ့နေရာမှာထိုင်းဘဏ်တွေပါဝင်ပတ်သက်နေတယ်ထိုင်းဘဏ်တွေကိုအသုံးပြုနေတယ်ဆိုတဲ့အချက်ကိုသူဖော်ပြထားတဲ့အပေါ်မှာဒီထိုင်းလွတ်တော်ရဲ့အမျိုးသားလုံခြုံရေးကော်မတီကနေပြီးတော့ကြားနာပွဲကိုပြုလုပ်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျမတို့ကအခု Tom Andrews ကိုတွေ့ဆုံမေးမြန်းမှာပါ
။ So the people of Myanmar are engaged in a historic extraordinarily courageous
မြန်မာပြည်သူပြည်သားတွေဟာကိုယ်နိုင်ငံအတွက်သမိုင်းဝင်ထူးခြားတဲ့တိုက်ပွဲကိုရဲရဲဝံ့ဝံ့ရင်ဆိုင်နေကြတာပါ။သူတို့တိုက်ပွဲအတွက်လည်းသူတို့တွေဟာအများကြီးမတောင်းဆိုထားပါဘူး။လူအခွင့်အရေးကိုအလေးထားတဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အပြစ်မဲ့မြန်မာပြည်သူတွေကိုတပ်ဖြတ်ဖို့အသုံးပြုနေတဲ့စစ်လက်နက်ပစ္စည်းတွေကိုစစ်ကောင်စီလက်ထဲမရောက်အောင်ဝိုင်းဝန်းလှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်။ဒါဟာမြန်မာပြည်သူတွေအတွက်ထိုက်ထန်တဲ့အကူအညီလည်းဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီအနေနဲ့နိုင်ငံတကာဘဏ်တွေကိုအသုံးပြုပြီးအပြစ်မဲ့ပြည်သူတွေကိုတပ်ဖို့စစ်လက်နက်တွေကိုဘယ်လိုရယူနေသလဲဆိုတဲ့ကိစ္စကိုကျွန်တော်သူတေသနာစစ်တမ်းတွေပြုပြီးအပိုင်းလိုက်အစီရင်ခံစာတွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုကျွန်တော်ဘန်ကောက်ကိုရောက်နေတာဟာလည်းတတိယမြောက်ကျွန်တော်ရဲ့အစီရင်ခံစာနဲ့ပတ်သက်လို့ထိုင်းလွတ်တော်မှာပြုလုပ်တဲ့ကြားနာပွဲအတွက်ဖိတ်ကြားခံရတာကြောင့်ဖြစ်ပါတယ်။ဒီတတိယမြောက်အစီရင်ခံစာမှာဆိုရင်ဘန်တွေနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုတုံးပြီးစစ်ကောင်စီကလက်နက်တွေဝယ်ယူနိုင်တဲ့အခြေအနေကိုအဓိကမိမောင်းထိုးပြထားတာဖြစ်ပါတယ်။ထိုင်းလွတ်တော်နဲ့ထိုင်းပြည်သူတွေကဒီကြားနာပွဲတစ်ခုလုံးကိုဂျူးဆိုင်အလေးပေးနားထောင်ခဲ့ကြတဲ့အတွက်ကျွန်တော်အလွန်ပဲအားရမိပါတယ်။နောက်ကြားနာပွဲမှာလည်းအစိုးရအရာရှိတွေတာမကဘန်လုပ်ငန်းရှင်တွေနဲ့တက်ရောက်ခဲ့ကြပြီးတော့စစ်ကောင်စီလက်နက်ဝယ်ယူရာမှာထိုင်းဘန်တွေကိုအသုံးပြုနေတယ်ဆိုတဲ့အချက်တွေနဲ့ပတ်သက်လို့တုံ့ပြန်ထွက်ဆိုခဲ့ကြပါတယ်။
Tom Andrews ကတော့သူ့ရဲ့ဒီနောက်ဆုံးအစီရင်ခံစာမှာပေါ့အကောင်းဆိုးတွေပါဝင်နေတယ်ဆိုပြီးတော့လည်းအခုလိုရှင်းပြပါတယ်
There's good news and bad news that I reported. Number 1 there is
ကျွန်တော်ရဲ့အစီရင်ခံစာမှာအကောင်းနဲ့အဆိုးသတင်းတစ်ခုလုံးရှိနေပါတယ်။သတင်းကောင်းကတော့စစ်ကောင်စီဝယ်ယူတဲ့လက်နက်ပမာဏငွေကြေးဟာပြီးခဲ့တဲ့နှစ်နှစ်အတွင်းဒေါ်လာ398တန်းကနေဒေါ်လာ253တန်းအထိ3ပုံတပုံကျဆင်းသွားပါတယ်။နောက်ထပ်အပြုသဘောဆောင်တဲ့လက္ခဏာတရက်ကတော့စစ်ကောင်စီအတွက်တတိယအကြီးဆုံးလက်နက်အရင်းမြစ်တစ်ခုဖြစ်တဲ့စင်ကာပူကနေမြန်မာနိုင်ငံကိုတင်ပို့တဲ့လက်နက်ပမာဏတိတိတသာရော့ကျသွားတာပါ။90ရာခိုင်နှုန်းလောက်အထိရော့ကျသွားပါတယ်။ဒါဟာလမ်းမှန်ကိုရောက်ဖို့အလွန်ရေးပါတဲ့အဆင့်ကိုရောက်ခဲ့တာဖြစ်ပါတယ်။တရင်ဆိုးကတော့ထိုင်းခြေဆိုင်စက်မှုလုပ်ငန်းတွေနဲ့အဖွဲ့အစည်းတွေကနေလာတဲ့စစ်ကောင်စီအတွက်လက်နက်တွေနဲ့စစ်သုံးပစ္စည်းတွေဟာတိတိတသာတိုးလာနေပြီးငွေကြေးဆိုင်ရာလွှဲပြောင်းမှုတွေအတွက်ထိုင်းဘဏ်တွေကိုအသုံးပြုနေတာဖြစ်ပါတယ်။တစ်နှစ်အတွင်းအမေရိကန်ဒေါ်လာတန်60ကနေတန်130အထိနှစ်ဆတိုးလာပြီးတော့ထိုင်းဘဏ်တွေမှာငွေပြောင်းငွေလဲပမာဏတွေတိုးလာတာတွေ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းလွတ်တော်အနေနဲ့ရှင်းရှင်းလင်းလင်းသိစေချင်ပါတယ်။ဒီလိုထိုင်းဘဏ်တွေကိုအသုံးပြုပြီးငွေအပြောင်းလဲလုပ်နေတာတွေကိုရပ်တန့်ပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်။
အဲ့တော့ဒီထိုင်းလွတ်တော်မှာပြုလုပ်တဲ့ဒီကြားနာပွဲရဲ့ရာလန့်နဲ့ပတ်သက်လို့ရော Tom Andrews ဘာတွေပြောသွားပါလဲ
The good news from that hearing was not only the fact A that it happened and it was well attended and
ကြားနာပွဲတရင်ကောင်ရာလန့်ကတော့ထိုင်းလွတ်တော်ကကမခတာလုပ်တဲ့ကိစ္စမှာသက်ဆိုင်သူတွေဘက်ကစုံစုံလင်လင်တက်ရောက်ပြီးအလေးနဲ့ထားကြောင်းနဲ့မဟုတ်ပဲလက်နက်တွေနဲ့စစ်ပစ္စည်းတွေကိုမြန်မာကိုတင်ပို့ရမှာထိုင်းဘဏ်နဲ့အနေနဲ့စစ်ကောင်စီအသုံးပြုနေတဲ့လက်နက်ပစ္စည်းတွေအတွက်သူတို့ဝန်ဆောင်မှုပေးဖို့မလိုလားကြပါဘူးဒါဟာလမ်းကြောင်းမှန်ပေါ်ရောက်ဖို့အလွန်အရေးကြီးတဲ့ခြေလှမ်းတစ်ခုပါအခုထိုင်းနိုင်ငံသားတွေရဲ့အောင်စိုက်မှုနဲ့ဂတိကူးအတေကြောင့်နောက်ထပ်အရေးကြီးတဲ့ခြေလှမ်းတစ်ခုကိုလှမ်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဒီနေရာမှာ Tom Andrews ကနေပြီးတော့မနစ်ကသူထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဟိုမြန်မာစစ်ကောင်စီအတွက်တတိယပေါ့နော်ဒီလက်နက်နဲ့ပတ်သက်လာရင်တတိယအရင်းမြစ်ဖြစ်တဲ့စင်ကာပူနိုင်ငံကဒီနှစ်မှာဆိုလို့ရှိရင်60ရာခိုင်နှုန်းထိကိုကျဆင်းသွားတယ်ဆိုတဲ့အချက်ကိုသူကအခုလိုနမူနာပေးပြောဆိုသွားပါတယ
် Just like we saw last year from Singapore
စင်ကာပူနိုင်ငံမှာမနစ်ကကြက်ကြက်မက်မက်ဆောင်ရွက်ခဲ့တဲ့ရာလက်ကိုတွေးခဲ့ရတဲ့လိုမျိုးထိုင်းနိုင်ငံမှာလည်းအလားတူအပြုသဘောဆောင်တဲ့ခြေလှမ်းကိုတွေးရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်မြန်မာပြည်သူတွေကိုဆက်လက်တိုက်ခိုက်နေတဲ့စစ်ကောင်စီအတွက်ရာနေတဲ့လက်နက်တွေကိုရတဲ့နီလန်းတွေကနေဝိုင်းဝန်းပိတ်ဆို့ဖို့ကျွန်တော်တို့အတူတကွလှုပ်ဆောင်ကြရမှာဖြစ်ပါတယ်
ထိုင်းဗန်တွေဘက်ကတော့သူတို့ဝန်ဆောင်မှုပေးတဲ့နေရာမှာဒီအခုဒီငွေပြောင်းငွေလဲလုပ်နေတဲ့အချက်ဒီဟာပေါ့နော်တကယ်တမ်းကျတော့ဒီမြန်မာစစ်ကောင်စီလက်ထဲကိုရောက်ရှိသွားရဲဆိုတာသူတို့သတိမပြုမိဘူးပေါ့နော်နောက်ပြီးတော့ဒီလိုမျိုးဟိုဒီငွေပြောင်းငွေလဲတွေလုပ်တဲ့နေရာမှာဟိုစစ်ကောင်စီကိုပဲဟိုရောက်ရှိတယ်ဆိုတာမျိုးသူတို့တီးတန့်ခွဲထုတ်ပြီးတော့လဲစုံစမ်းစစ်ဆေးတာမျိုးတွေကလဲသူတို့အနေနဲ့မလုံနိုင်ဘူးစတာတွေကိုသူတို့ဒီကြားနာပွဲမှာတုံ့ပြန်ပြောဆိုသွားတာလည်းရှိပါတယ်အဲ့တော့ဒီ Mr. Andrews အနေနဲ့ကတိုင်းပန်နေနဲ့ပတ်သက်ပြီးတော့အဲ့လိုထုတ်ပြန်လိုက်တဲ့အစီခံစားနဲ့ပတ်သက်ပြီးတော့သူတို့ရဲ့ပထမဆုံးပေါ့နော်တုံ့ပြန်ချက်ကိုရောဘယ်လိုမြင်လဲ
Well the first step was wait a minute
ပထမအဆင့်ကတော့တကယ်ပဲဒါတွေဖြစ်နေတာလားဆိုပြီးမေးခွန်းထုတ်တာပါသူတို့ဘန်တွေကိုစစ်ကောင်စီအသုံးပြုနေရသူတို့တတိမထားမိကြဘူးလို့လည်းပြောပါတယ်သူတို့ဘန်တွေအနေနဲ့စီမီစင်ကဲနေနဲ့အညီငွေပြောင်းငွေလဲလုတ်တဲ့နေရာမှာစစ်ကောင်စီနဲ့ပတ်သက်နေတဲ့အခြေအနေကိုသူတို့မသိခဲ့ကြဘူးလို့လည်းပြောပါတယ်သူတို့ဘန်တွေကိုတုံးပြီးလုတ်နေတဲ့ငွေပြောင်းငွေလဲတွေဟာနောက်ဆုံးမှစစ်ကောင်စီလက်ထဲကိုပဲရောက်နေရဆိုတာသူတို့မသိကြဘူးလို့ပြောပါတယ်
အဲ့တော့ Tom Andrews ဘက်ကရောဗာပြန်ပြောခဲ့လေရှင
် And so the question that I then posed is listen we know that the hunta is being very sophisticated in hiding these transactions
ခိုင်းစွာဒါမှမဟုတ်ခိုင်းမှန်နေအနေနဲ့ဒီလိုဖြစ်ပျက်နေတာကိုသတိမပြုခဲ့ကြဘူးဆိုရင်တော့ဒါတွေဟာတကယ်ဖြစ်နေတယ်ဆိုတာအခုသူတို့သိရှိလက်ခံသွားပါပြီသူတို့ကိုကျွန်တော်ပြောပြတာကစစ်ကောင်စီကသူတို့အတွက်အယောင်အဝယ်လောက်တာတွေကိုဖုံးကွယ်တဲ့နေရာမှာအလွန်ခက်မိရဲ့ဒီပစ္စည်းတွေဟာမြန်မာကာကွယ်ရေးဝန်ကြီးဌာနအတွက်ဆိုတာတီးဖို့ပုံပြီးခက်ခဲလာနေတဲ့အချက်တွေဖြစ်ပါတယ်။အဲ့တော့ကျွန်တော်ဘက်ကသူတို့ကိုအကြံပြုခဲ့တာကမဖြစ်မနေလုံးဝမယ့်အချက်နှစ်ချက်ရှိရဲဆိုတာပါ။ပထမအချက်ကစီမင်းစည်းကမ်းအတိုင်းလုပ်တဲ့နေရာမှာစည်းကမ်းသတ်မှတ်ချက်တွေကိုပုံပြီးမြှင့်တင်ရမယ်။ငွေပြောင်းငွေလဲလုပ်တဲ့နေရာမှာဟာပေါင်းမရှိအောင်ပုံပြီးဂယူတဆိုင်စောင့်ကြည့်ဖို့စတဲ့နည်းလမ်းအမျိုးမျိုးနဲ့လှုပ်ဆောင်ဖို့ကျွန်တော်အကြံပြုထားပါတယ်။နောက်တစ်ချက်ကတော့ပို့ထျောက်ပြီးပို့ရှင်းလင်းတယ်လို့ကျွန်တော်ထင်ပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့ဗန်တွေနဲ့စီးပွားရေးလုပ်နေတာတွေကိုရပ်တန့်ဖို့ပါ။ကျွန်တော်ပြောတာကစစ်ကောင်စီထိန်းချုပ်ထားတဲ့မြန်မာနိုင်ငံသားရေးဗန်နဲ့မြန်မာစီးပွားရေးဗန်တို့နဲ့ဖြစ်ပါတယ်။တကယ်လို့အထိုင်းဗန်တွေမှာပေါ်နေတဲ့ငွေပြောင်းငွေလဲမှုတွေမှာဒီဗန်တွေရဲ့နာမည်တွေပေါ်နေတယ်ဆိုရင်ငွေလွှဲပြောင်းတာတွေမျိုးမလုပ်ပဲရပ်ထားဖို့ဖြစ်ပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့ဗန်တွေမှာငွေတွေဝင်လာခြင်းအပြင်လက်နက်တွေအသုံးပြုပြီးပြည်သူတွေတပ်ဖို့တဖက်တလန်းကနေအထောက်အကူပြုနေတာဖြစ်ပါတယ်။
Mr. Andrews ကလူခွင့်ရေးကိုယ်စားလှယ်တဦးပဲဖြစ်တယ်ဒါပေမဲ့ဒီလိုမျိုးစီးပွားရေးပေါ့နော်ဗန်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပြောင်းငွေလဲတွေပေါ့လေလုတ်တဲ့ဟိုအချက်လက်တွေကိုဘယ်လိုစုံစမ်းစစ်ဆေးလဲ
Well with great difficulty
အတော်လေးခက်ခဲခဲ့ပါတယ်တကယ်ကိုအရေးပါပြီးထူးခြားတဲ့သတင်းအချက်လက်တွေကိုတတိရှိရှိပေးခဲ့သူတွေအပေါ်မှာမူတည်ပြီးကျွန်တော်တို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်အတိအကျဖော်ပြထားတဲ့ဗန်စင်းအချက်လက်တွေအပေါ်မှာမူတည်ပြီးကျွန်တော်ရဲ့အစီရင်ခံစာထွက်ပေါ်လာတာဖြစ်ပါတယ
် Mr. Andrews နေရဲ့အခုဒီအစီရင်ခံစာပေါ့နော်ဒီအစီရင်ခံစာဟာဒီအရှေ့တောင်အာရှနိုင်ငံတွေရဲ့ဟာဘလို့ရိုက်ခတ်မှုရှိနေညော်နေတာလဲ
Well you know I had no idea last year that the report
မနေ့ကကျွန်တော်အစီအခံစာထဲမှာသတ်မှတ်ထားတဲ့မြန်မာစစ်ကောင်စီရဲ့လက်နက်အရင်းမြင့်တက်တက်နေရာမှာရှိနေတဲ့စင်ကာပူနိုင်ငံအနေနဲ့ဒီနှစ်အတွင်း90ရာခိုင်နှုန်းလောက်ထိကျဆင်းသွားမယ်လို့ကျွန်တော်အိမ်မက်တောင်မမက်ရဲခဲ့ပါဘူး။ဒါဟာတကယ်ဖြစ်ခဲ့ပါတယ်။စစ်ကောင်စီရနေတဲ့လက်နက်လမ်းကြောင်းကိုရပ်တန့်ခဲ့တယ်။အဲ့ဒီအတွေ့အကြုံရလက်အနေနဲ့ဒေတာရင်းနိုင်ငံတွေရဲ့နိုင်ငံရေးစိတ်ဆန္ဒရှိဖို့ပဲလိုတာဖြစ်ပါတယ်။အခုဆိုရင်စင်ကာပူမှာအောင်မြင်အောင်လုပ်နိုင်ခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့လည်းကျွန်တော်ရဲ့အစီအကံသားကိုကောင်းကောင်းကြိုဆိုထားတာဖြစ်တဲ့အထူးသဖြင့်ထိုင်းလွတ်တော်ရဲ့အမျိုးသားလုံခြုံရေးကော်မတီကနေဒီကိစ္စဆက်လက်ကင်တွယ်စစ်ဆေးသွားမယ်ဆိုတာကတိကူပြုထားတယ်။ကျွန်တော်အနေနဲ့တော့ထိုင်းနိုင်ငံကနေထင်သာမြင်သာရှိတဲ့အပြုသဘောဆောင်တဲ့ရလဒ်တချို့ကိုမြင်တွေ့ရတော့မယ်လို့အကောင်းမြင်ထားပါတယ်။ဒီကနေတစင်စစ်ကောင်စီရဲ့လက်နက်နဲ့လက်နက်ပစ္စည်းတွေရရှိနေတဲ့နီလမှန်သမျှပိတ်ဆို့တားမြစ်ဖို့ကျွန်တော်တို့အရှိန်အဟုန်နဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။